ဩဂတ်စ်လ12ရက်နေ့ကြာသပတေးနေ့ကမြန်မာနိုင်ငံစီကိုရောက်လာတဲ့တီမောလက်စတီဝန်ကြီးချုပ်ကေရလာဇာနနာဂက်စမာအိုဟာအဲ့ဒီနေ့မှာပဲနေပြည်တော်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံကြားတန်ယုံတွေဖွင့်ဖို့ကိစ္စနောက်အရှိတီမောနိုင်ငံအာဆီယံအသင်းဝင်ဖြစ်ဖို့ကိစ္စတွေအပါအဝင်နှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်အရှိတီမောဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကိုဆက်သွယ်မေးမြန်းထားတဲ့ဝိုင်းတော်သားကိုစောဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါရှင
်ဟုတ်ကဲ့ပါတီမောလက်စတေဝန်ကြီးချုပ်ကေရာလာဇင်နာနာဂုစမာယိုဟာကြာသပတေးနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးခီးရောက်မဆိုင်ဆိုသလိုပဲသမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ခေါင်းဆောင်တို့တွေ့ဆုံကြစဉ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အပြင်နိုင်ငံစလုံးကလည်းဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမရှိမနှောင့်ဆိုသလိုလှုပ်ဆောင်နေကြတဲ့တိုင်းပြည်တွေဖြစ်တာကြောင့်နှစ်ဖက်အတွေ့အကြုံတွေကိုဖလှယ်ခဲ့ကြတယ်လို့သမ္မတပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်က VOE ကိုပြောပါတယ
်။ဒီကားကတော့ဗျာကျွန်တော်တို့ပထမတစ်ခုကတော့ဒီကျွန်တော်တို့နိုင်ငံချစ်ကြည်နဲ့ဒီဆက်ဆံရေးတိုးမြင့်မှုကိစ္စနောက်တစ်ခါစွမ်းအင်စိုက်ပျိုးရေးနောက်ခီးတော်လုပ်ငန်းကိစ္စတွေမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာဒါတွေကိုကျွန်တော်ဆွေးနွေးပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ခေါင်းဆောင်နှစ်ဦးအနေနဲ့ဒီမြန်မာတီဘောနိုင်ငံကလည်းသူ့ရဲ့ဒီပฏิပက္ခဖြည့်ရှင်ရေးအတွေ့အကြုံတွေနိုင်ငံတည်ဆောက်ရေးအတွေ့အကြုံတွေဒါတွေကိုသူတို့ပြောပါတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်နိုင်ငံမှာအဲ့ဒီပြည်ပခါတွေဖြည့်ရှင်းမှုစ조사နေတဲ့ခြေနေတွေရရှိတဲ့အောင်မြင်မှုတွေနောက်အသွေးကူးပြောင်းရင်းဖြစ်စဉ်မှာရရှိတဲ့အောင်မြင်မှုတွေနဲ့အတွေ့အကြုံတွေကိုကျွန်တော်တို့ရှင်းပြပြမှာနှစ်ဖက်ပုံမလင်းအမြင်ချင်းဖလှယ်ကြပါရခင်ဗျာ
နိုင်ငံကြအပြန်အလှန်တန်တမာဆက်သွယ်ရှိတဲ့ဆိုပေမဲ့လည်းတန်ယုံနေဖွင့်ကြတဲ့အဆင့်အထိတော့မရှိသေးပါဘူးအဲ့ဒီကိစ္စကိုလည်းထက်သွင်းဆွေးနွေးပြကြတယ်လို့ဦးရထွတ်ကပြောပါတယ
်ဒီတန်တမာဆက်ဆံရေးတို့ဒီနိုင်ငံဆက်ဆံရေးကိုကျွန်တော်မြင့်တင်တော်မူရှိပါတယ်ခင်ဗျာဒါရီတော့တရားနဲ့တရားအချိန်တို့နေရာတို့ဒါတွေကတော့အများကြီးဆက်ပြီးတော့ဆွနှူးစရာရှိသေးတာပေါ့နော
်တီမောလာစတေးနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်လာတင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒါကြောင့်လဲရှင်းနစ်မှာအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့မြန်မာနိုင်ငံရဲ့အခန့်ကဏ္ဍဟာတီမောလာစတေးအတွက်အရေးပါလာတာဖြစ်ပါတယ်မြန်မာဒီမိုကရေစီလှုပ်ရှားမှုတွေမှာတီမောလာစတေးကထောက်ခံအားပေးခဲ့တဲ့အတွက်အင်ဒိုနီးရှားအုပ်ချုပ်မှုအောက်ကလွတ်လပ်ရေးရပြီးစအချိန်တွေမှာနှစ်ဖက်ဆက်ဆံရေးအဆင်ပြေချောမွေ့ခြင်းမရှိလာပါဘူးဒါပေမဲ့တီမောလာစတေးနိုင်ငံအာဆီယံအဖွဲ့ဝင်ဖြစ်လာရေးအတွက်မြန်မာနိုင်ငံအနေနဲ့ကြိုးဆိုပါတယ်လို့ဦးရထွတ်ကပြောပါတယ
်ကျွန်တော်တို့ဟိုနေ့ကလည်းဒီကိစ္စတွေကကျွန်တော်တို့ဟိုနိုင်ငံကြီးဝန်ကြီးဌာနဆင့်တော်မှာကျွန်တော်တို့ပြောဆိုအာဆီယံနိုင်ငံအနေနဲ့ကျွန်တော်တို့ပြောဆိုဆွေးနွေးကြတာရှိပါတယ်အဲ့တော့ကျွန်တော်တို့တွေကတော့မြန်မာနိုင်ငံကတော့ဒီတဲ့အာဆီယံနိုင်ငံတွေလိုပဲကျွန်တော်တို့တီမောနိုင်ငံအာဆီယံအဖွဲ့ဝင်ဖြည့်စုံမှုကိုကျွန်တော်တို့ကြိုးဆိုပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီဘက်မှာအာဆီယံ AEC တို့ဘောတို့တွားနေတဲ့ process တွေရှိတာပေါ့နော်ရှိတော့အာဆီယံအဖွဲ့အနေနဲ့အဲ့ဒါကြီးပြီးမှဒီကိစ္စကိုဆက်လုပ်မလားမလုပ်ဘူးလားဒါကတော့အဖွဲ့ဝင်တွေအားလုံးဆွေးနွေးရမယ့်ကိစ္စပေါ့အဓိကတော့ဒီတို့ကတီမောကလည်းကျွန်တော်တို့ဒီအာဆီယံနဲ့ပုံတော့မှနိနိကပူပေါင်းဆောင်ရွက်ချင်တယ်ပြီးရင်တော့ဒါကိုဒီလိုလဲနောက်တစ်ချိန်မှာအာဆီယံအဖွဲ့ဝင်နိုင်ငံဖြည့်ရေးအတွက်တို့လည်းမျှော်မှန်းလှုပ်ဆောင်နေတဲ့အခြေအနေပေါ့ဒါတွေကိုလာပြီးတော့ရှင်းပြတဲ့သဘောလည်းပါပါတယ်
တီမောလာစတေးဝန်ကြီးချုပ်နဲ့အဖွဲ့ဟာဒီကနေ့တော့မန္တလေးတိုင်းဒေသကြီးကိုရောက်ရှိနေပြီးအဲ့ဒီမှာမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့တွေ့ဆုံမယ်လို့သိရပါဗျ။မနေ့ဖြန်မှာတော့ပုဂံကိုခီးဆက်မှာဖြစ်ပြီးအဲ့ဒီကမှရန်ကုန်ကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျ။